ထိုင်းနိုင်ငံမှာယူကော့ပွဲမကျင်းပခင်တရက်လူစနေနေ့ကဘန်ကောက်မြို့တော်မှာဆန္ဒပြသူတွေနဲ့အစိုးရကိုထောက်ခံသူတွေအကြားအပြန်အလှန်ပစ်ခတ်ခဲ့ကြတဲ့အတွက်လူ9ယောက်ထက်မနည်းဒဏ်ရာရသွားပါတယ်။ခြောက်လုံးပြူတနက်တွေ၊ rifle တွေ၊ပြောက်ဦးတွေ၊ကြောက်ခဲတွေနဲ့တစ်ဖက်နဲ့တစ်ဖက်ပစ်ခတ်ခဲ့ကြတဲ့နေရာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။မဲပေးပွဲကိုနှောက်ယှက်ဟန်တားဖို့ကြိုးစားနေတဲ့ဆန္ဒပြသူတွေကမဲပုံးနေထားတဲ့ဘန်ကောက်မြို့တော်မြောက်ပိုင်းကခရိုင်ရုံးတစ်ခုကိုဝိုင်းထားတဲ့အချိန်အစိုးရထောက်ခံသူတစုကအဲ့ဒီနေရာစီရောက်သွားပြီးတဲ့နောက်ထိတ်တိုက်တွေ့ခဲ့တာပါ။အခင်းပြတဲ့နေရာစီမှုကင်းဆိုင်ရာဆန်းစစ်တဲ့တာဝန်ရှိသူတွေရောက်သွားပြီးတစစီပြန့်ကျဲနေတဲ့မှန်ကွဲအစနာတွေကိုအထောက်အထားဖြင့်ကောက်ယူစုဆောင်းချိန်မှာတော့အခြေအနေကတည်ငြိမ်သွားပါပြီ။အစိုးရကိုဖြုတ်ချဖို့ကြိုးပမ်းတဲ့ဆန္ဒပြပွဲတွေနိုဝင်ဘာလမှာစဖြစ်ခဲ့ကြတဲ့အခါဆိုရင်အကြမ်းဖက်မှုတွေကြောင့်လူ100ယောက်သေဆုံးခဲ့ရပြီး600ယောက်အထိဒဏ်ရာရခဲ့ကြပြီဖြစ်ပါတယ်။